ရခိုင်ပြည်နယ်ရဲအကြံပြုစာတင်မဲ့အကြောင်းနဲ့အရင်စပါမယ်။ရခိုင်ပြည်နယ်ရဲအကြံပေးနိုင်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်ရဲ့အကြံပြုစီရင်ခံစာကိုရှေ့သတင်းပတ်ထဲမှာကိုဖီအာနန်ကိုတိုင်နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံနဲ့ပြည်သူလူထုကိုတင်ပြတော်မှာဖြစ်ပါတယ်။ကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်အနေနဲ့ရခိုင်ပြည်နယ်တစ်ခုလုံးတွားရောက်အလွာအတီးတီးနဲ့တွေ့ဆုံမင်းမြန်ပြီးရလာတဲ့အချက်လက်တွေပေါ်အခြေခံတင်ပြမဲ့အကြံပြုချက်တွေဖြစ်လို့ရခိုင်ပြည်နယ်ရေရှည်အကျိုးရှိစေမယ်လို့မျှော်လင့်ကြောင်းကော်မရှင်အဖွဲ့ဝင်ကပြောပါတယ်အသေးစိတ်ကိုတော့မဆုမွန်ကတင်ပြပေးပါလိမ့်မယ်ရှင
်ဒေသရင်းမတည်ငြိမ်မှုတွေနဲ့လုံခြုံရေးစိုးရိမ်ရတဲ့အခြေအနေတွေရှိနေတဲ့ရခိုင်ပြည်နယ်အရေးဖြစ်ရှိနိုင်မှုအတွက်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီယာနဲ့ဥက္ကဋ္ဌအဖြစ်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစစ်ကြီးကိုယ်တိုင်ပြီးခဲ့တဲ့နှစ်ဩဂုတ်လ24ရက်နေ့ကစတင်ဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်။တနည်းတာကာလအတွင်းကော်မရှင်ဥက္ကဋ္ဌကိုဖီယာနန်ကိုယ်တိုင်ဦးဆောင်တဲ့ကော်မရှင်ဖွဲ့ဝင်တွေဟာပြည်ပခန့်တွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှောဘူးတီတောင်နောက်ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူရမ်းပြဲစားတဲ့ရခိုင်ပြည်နယ်တွင်းကဒေသတော်တော်များများကိုတွားရောက်ကွင်းဆင်းလေ့လာခဲ့တယ်လို့ဒေသခံတွေလူမှုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီလိုစုံစမ်းတွေ့ရှိခဲ့ချက်တွေပေါ်အခြေခံပြီးလာမယ့်ဩဂုတ်လကုန်ပိုင်းမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကိုရိုင်းနေပြည်တော်ကိုတွားရောက်ပြီးနိုင်ငံတော်တမရနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ပြည်သူလူထုကိုအကြံပြုအစီရင်ခံစာတင်သွင်းမှာဖြစ်တယ်လို့အကြံပေးကော်မရှင်ဖွဲ့ဝင်ဦးဝေးလွင်ကရှင်းပြပါတယ်
။ကျွန်တော်တို့ကော်မရှင်အကုန်လုံးတွားမယ့်နေပြည်တော်မှာဆိုရအဖွဲ့ကိုကျွန်တော်တင်ပြပါမယ်။နောက်ပြီးကျွန်တော်တို့အစီရင်ခံစာဆိုတာလည်းအကြံပြုချက်ကိုကျွန်တော်တင်ပါမယ်။ကျွန်တော်တို့ mandate ကတော့ဒီဆိုင်ပြည်နယ်ကြီးတစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးအတွက်အကောင်ဆုံးဖြစ်နိုင်မယ့်အချက်လက်တွေကိုအကြံပြုထားပါတယ်။ခံစားတွေကတော့အများကြီးရှိတာပေါ့နော်။ဒီဆိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုတာကတည်ငြိမ်အေးချမ်းဖို့ဆိုတာလိုပါတယ်။တည်ငြိမ်အေးချမ်းဖို့အတွက်ကဟိုတဟဇာတာရှိဖို့လိုတယ်၊တရားမျှတမှုရှိဖို့လိုတယ်၊ဥပဒေစိုးမိုးရေးရှိဖို့လိုတယ်။အဲ့ဒါတွေကိုရရှိဖို့အတွက်ကိုဘယ်လိုလုပ်တဲ့လုပ်ထိုက်တဲ့ဆိုတဲ့ဟာလေးတွေကိုကျွန်တော်တို့အကြံပြုပါတယ်။တဟဇာတာရှိလို့ဘယ်လိုလုပ်မလဲ၊စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့များဆိုတဲ့နေရာမှာတဟဇာတာတွေပို့ကျရတဲ့ရခိုင်ပြည်မှာဆင်းရဲဒုက္ခရောက်နေတာဒါသဘာဝမကျတဲ့ဖြစ်ရပေါ့နော်။လူသားရင်းမြစ်တွေကလည်းအရေးချင်းရှိတဲ့ပုံစံတွေပဲ။အဲ့တော့ဒီပုံစံတွေရဲ့ capacity building ကိုပြင်တင်ပြီးတော့တဟဇာတာတွေကိုဘယ်လိုအသုံးချရင်ကောင်းမလဲ။အဲ့လိုမျိုးလေးတွေကကျွန်တော်တို့တော်တော်ကြေကြေပြတ်ပြတ်ပြုံပြုံပြီးတော့အကြံပြုထားပါတယ်ခင်ဗျာ
အထူးသဖြင့်ရခိုင်ပြည်နယ်အတွင်းကလုံခြုံရေးအခြေအနေနောက်လူမှုတိုင်းဝိုင်းနေကြမတူကွဲပြားမှုနဲ့ပြည်ပခါတွေမဖြစ်ပေါ်လာအောင်ဘယ်လိုဆောင်ရွက်သင့်လဲဆိုတာကိုကော်မရှင်အနေနဲ့အကြံပေးချက်တွေဒီစီရင်ခံစားတဲ့ထည့်သွင်းတင်ပြဖို့ရှိတယ်လို့လည်းဦးဝေးလွင်ကပြောပါတယ
်အဓိကတော့တရားဥပဒေစိုးမိုးရေးပေါ့နော်တရားမျှတသောတရားဥပဒေစိုးမိုးရေးဖြစ်ဖို့လိုပါတယ်ဟိုတစ်ခါတည်းကတားဟာတာဖြစ်ဖို့အတွက်တန်လျာတွေပြတ်ဖို့အတွက်စိုးရင်ကြရတယ်မလားတကယ်ရှိတဲ့စိုးရင်ကြရဆိုတဲ့ကျွန်တော်တို့ကတော့ပပြအောင်လုပ်ဖို့ပေါ့နော်ဟိုလူတွေကိုစိုးရင်ကြကောင်းအောင်ကြောက်ထိုးပင့်ကောလုပ်နေတဲ့ခါမျိုးဆိုရင်လည်းအဲ့ဒါလေးကိုသေးသေးချာချာပိုင်းခြားပြီးခွဲခြားပြီးတော့ပေါ့နော်ကျွန်တော်နီလာနေရှာမှာဖြစ်တယ်လို့အပြစ်မဲ့တဲ့ပြည်သူတွေကိုလည်းအပြစ်ဝအကာအကွယ်ပေးရမယ်လုံခြုံစိတ်ချမှုရှိအောင်လို့လုပ်ပေးရပါမယ်အဲ့ဒီလိုကျွန်တော်တို့ညံ့ညက်ကြတာဆောင်ရွက်ဖို့လိုအပ်တယ်ဆိုတာလေးတွေကိုအကျဉ်းချင်းပြထားပါတယ်
မကြာခင်ထုတ်ပြန်မဲ့ကော်မရှင်ရဲ့အကြံပြုချက်တွေဟာရခိုင်ပြည်သူလူထုရဲ့ပဂရိတွေ့ကြုံရတဲ့အခက်အခဲပြဿနာတွေကိုတင်ပြနိုင်တဲ့အစီရင်ခံစာဖြစ်ဖို့လိုအပ်တယ်လို့ကိုဖီအာနန်ကော်မရှင်ရဲ့လွှတ်တော်မှကိုရိုင်းတွေ့ဆုံဆွေးနွေးခဲ့သူအမျိုးသားလွှတ်တော်ကိုယ်စားလှယ်မတ်ထူမီကလည်းသုံးသပ်ပါတယ
်ကိုဖီအာနန်ကော်မရှင်နဲ့တော့တကြိမ်တွေ့ဘူးပါလေရှင့်အဲ့ဒီတကြိမ်တွေ့ဘူးတော့ကတော့သူတို့စုံစမ်းစစ်ဆေးရေးတွေဒီသူတို့ဘောင်ထဲကလောက်ရတယ်ပေါ့နော်အဲ့လိုပြောတဲ့အခါကျတော့အဲကိုဖီအာနန်ကော်မရှင်ရဲ့ဒီအစီရင်ခံစာကပိုသမတကိုတင်ပြမယ်ဒီနိုင်ငံတော်အတိုင်ပင်ခံကိုတင်ပြမယ်ပေါ့နော်ဟိုဒါနဲ့မလုံလောက်နိုင်ပါဘူးရှင်ဘာလို့ဆိုတော့ဒီဒါကပြည်သူတွေစီရရတဲ့ fest တွေကိုသူတို့တွေကဟိုတင်ပြမှာဖြတ်ပြမှာဖြစ်တဲ့ကြောင့်မလို့ဒါရခိုင်ပြည်သူလူထုကိုလည်းသူတို့ကြိုင်နေတဲ့မှာတင်ပြတင်ပါတယ်ဒီရခိုင်ပြည်သူလူထုတွေတကယ်မြေပြင်မှာဖြစ်နေတာနဲ့ကွဲလွဲလို့ရှင်တော့ရခိုင်ပြည်သူကတော့လက်ခံမှာတော့မဟုတ်ဘူးပေါ့နော်ဒါကြောင့်မလို့အမှန်တွေဖြစ်ဖို့လိုတယ်ဒီချက်လက်ကိုတင်ပြဖို့လုပ်တဲ့ခါမှနေပြီးခိုင်မာဖို့လိုပါတယ်နောက်တစ်ခုကသူတို့တွေ့ရှိချက်ဒီဘက်လိုက်မုန်းကင်းရမယ်တော့ဘောတကယ်ရခိုင်ပြည်သူလူထုတကယ်မြေပြင်မှာတကယ်အခက်အခဲနဲ့ကြုံတွေ့နေရတဲ့ဟာတွေပါမယ်ပေါ့နော်အဲရခိုင်ပြည်သူလူထုရဲ့တကယ် on ground မှာဖြစ်နေတဲ့အရာတွေကိုနေလို့ပါဝင်ဖို့လိုပါတယ်ရှင်ကျမတို့ကတော့လေဒါကိုအလေးနဲ့တော့ပြောချင်ပါတယ်ရှင်ဟုတ
်အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာပြည်ပခါတွေကြိုတင်ကာကွယ်နိုင်ရေးလူသားချင်းစာနာထောက်ထားမှုအကူအညီတွေပံ့ပိုးရေးပြန်လည်ရင်ကြားစေရေးအခြေခံစာဝုတွေတည်ဆောက်ပေးရေးပြည်နယ်ဖွံ့ဖြိုးတိုးတက်မှုမြင့်တင်ရေးစားတဲ့ကဏ္ဍတွေအတွက်ပဂရိအခြေအနေတွေကိုလေ့လာသုံးသပ်ပြီးအကြံပြုတင်ပြသွားမှာဖြစ်တယ်ဆိုတော့ကော်မရှင်က ကျောင်းသားတုံးပါဝင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ထဲမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ကဥက္ကဋ္ဌဖြစ်ဦးဆောင်ပြီးအဖွဲ့ဝင်တွေအဖြစ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်ဟောင်းဗီဒီနိုင်ငံဆိုင်ရာနယ်သာလန်တမ်မကြီးဟောင်းနောက်မြန်မာနိုင်ငံသားတွေကဆိုရင်တော့အမျိုးသားလူခွင့်ကော်မရှင်ဥက္ကဋ္ဌဦးဝင်းမြဦးခင်မောင်လေးမြန ချင်းဒီအရရက်ကိုကွင်းစင်းလေးလာပြီးတဲ့နောက်တစ်နှစ်အကြာမှာတော့မြမအစိုးရကိုအကြံပြုအစီရင်ခံစာတင်သွင်းလာလဲဖြစ်ပါတယ်ရှင်။